1384ခုနှစ်ဒုတိယဝါဆိုလဆန်း17ရက်နေ့2012ခုဇူလိုင်လ29ရက်နေ့ရန်ကုန်တိုင်းဒေသကြီးပို့တထောင်မြို့နယ်45လမ်းအမှတ်6ဒုတိယထက်ကောင်းရင်ကန်ဝဲစေရင်ချင်းပါပြုလို့အပ်သည့် AKH ကုမ္ပဏီ၏ခုနှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားနှင့်ဝါဆိုသင်္ကန်းဆက်ကလူတန်းပွဲအခမ်းအနား၌ဟောကြားအပ်သောစင်ကြယ်အောင်အထုတ်ခြင်းအကြောင်းတရားဒေသနာတော်လောကလူသားတွေဟာဗုဒ္ဓမြတ်စွာမပွင့်ခင်ကစင်ကြယ်မှုဆိုတာကိုစင်ကြယ်မှုဆိုတာနဲ့ပတ်သက်ပြီးတော့ကြိုးစားအားထုတ်ကြတယ်လူတွေရဲ့တဏ္ဍာမှာရှိတဲ့မှမယွင်ယွင်ပြောဆိုခဲ့တာတွေမှမယွင်ယွင်ပြုလုပ်ခဲ့တာတွေဟာလူတွေကိုဆိုးကျိုးတွေပေးဖို့အတွက်ညံ့ညွမ်းစေတယ်ဆိုတာကိုတော့သိရှိကြအခုတမ္မာအပြင်ပြောမယ်ဆိုရင် air pollution လေညဉ့်ညမ်းမှု water pollution လေရေညဉ့်ညမ်းမှုဆိုတာအဲ့ဒီညဉ့်ညမ်းမှုတွေလူကိုအန္တရာယ်ပြုတယ်ဆိုတာကျမရေးပညာသိရှိနားလည်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းညဉ့်ညမ်းမှုတွေကလူကိုအန္တရာယ်ပြုတယ်ဆိုတာသိရှိနားလည်လာကြအဲ့ဒါလိုပဲသဘာဝတရားလေးလာလိုက်စားတဲ့ပုဂ္ဂိုလ်တွေဟာလေလူတွေမှာမကောင်းမှုဒုစရိုက်တွေနှုတ်ကနေပြောလို့ဖြစ်ပေါ်လာတဲ့ဟာကိုယ်ဒီလက်ရောက်ပြုလို့ဖြစ်ပေါ်လာတဲ့အရာတွေဟာအများသည့်ဒုစရိုက်တွေဖြစ်စိတ်ထဲကကြံစည်တဲ့မမယဉ်ယဉ်တွေးတောမှုတွေစိတ်ထဲကပြင်းမာမှုဆိုတဲ့မနောဒုစရိုက်ဖြစ်တယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့စိုးကြိုးတွေလာမှာကိုစိုးရင်ညာတယ်ကြောက်တယ်ကြောက်တဲ့အခါကျတော့ဒါတွေစင်ကြယ်သွားအောင်ဘယ်လိုလုပ်ရမလဲဘာသာတရားတွေဖြစ်ပေါ်လာတာကိုစဉ်းစားချင်းရွယ်ချက်တွေကတော့ဒီလိုကုသနာမှာဖြစ်ပေါ်လာတဲ့မကောင်းတဲ့အတွေးတွေမကောင်းတဲ့အပြောတွေမကောင်းတဲ့လောရတွေကြောင့်ဖြစ်ပေါ်လာတဲ့အညစ်အကြေးတွေညှဉ်းနှွမ်းမှုတွေကိုစင်ကြယ်စေချင်တာတော့လူတွေကဒီအတိုင်းတာအထိသိကြတာပေါ့နော်စင်ကြယ်ချင်တယ်ဒါတွေအညစ်ကြေးတွေလို့လည်းသိလာကြဒီအညစ်ကြေးတွေရှိနေရင်အန္တရာယ်ရှိတယ်ဆိုတာလည်းသိလာကြအဲ့လိုသိလာတဲ့အခါမှာစင်ကြယ်အောင်ဘယ်လိုလုပ်ရမလဲတွေးတောဆင်ခြင်တဲ့အခါဒီအဆင့်ကြတော့မှန်ကန်တဲ့လမ်းစကိုမတွေ့တော့အမျိုးမျိုးထင်ကြီးပေးပြီးတော့ယုံကြည်အားဆောင်ရွက်နေကြတာဖြစ်တယ်ပေါ့။အတချို့ကလည်းလူဆိုတာတကောရှင်ကဖန်ဆင်းထားတာဖြစ်တယ်။အဲ့တော့တကောရှင်ကြီးကိုပူဇော်လိုက်မယ်တန်တားလိုက်မယ်ခွင့်လွတ်ဖို့သီးခံဖို့တောင်းပန်လိုက်မယ်ဆိုရင်သူကြည်အေးသွားရင်ဒီအပြစ်တွေကလွတ်မယ်လို့ဒီလိုယုံကြည်တဲ့လူတွေကကမ္ဘာလောကမှာအများစုပဲပေါ့ဒါသူတို့ယုံကြည်တဲ့အဲ့အဲ့တော့စဉ်းစားဖို့ရကအဲ့ဒီတကောရှင်ဆိုတာရောရှိသလားကိုယ့်ကိုသူဖန်ဆင်းတာဆိုတာရောဟုတ်သလားသူကရောခွင့်လွတ်နိုင်စွမ်းရှိသလားခွင့်လွတ်ယုံနေရောကိုယ့်အပြစ်တွေဟာပျောက်သွားသလားဆိုဒီအဆင့်ကိုတော့မစဉ်းစားကြတော့ဘူးရှေးရှေးဝေးဝေးမတွေးဘူးလူဆိုတာနော်စိတ်ထဲနှလုံးထဲမှာအေးသူခွန့်လွတ်လိုက်ရင်တို့လုံးတဲ့အပြစ်တွေအားလုံးအညစ်အကြေးတွေကဆင်ကျက်သွားမှာပဲလို့စိတ်ထဲမှာယုံကြည်ချက်နဲ့ဒါနဲ့ပဲချီအေးလိုက်ဘာနဲ့ဥပမာတူတော့လို့ဆိုလို့ရှင်ယောဂသွားပြီးတော့စမ်းသပ်တဲ့အခါမှာယောဂရှိနေတယ်ရှိနေတဲ့ယောဂကိုစက္ကရိယာကရှာမတွေ့ဘူးရှာမတွေ့တဲ့အခါကျတော့ negative လို့အဖြေထုတ်လိုက်တဲ့အခါမှာတကယ်ယောဂရှိနေတဲ့တန်းနဲ့ရှိမှမသိတော့စိတ်ကခြေနှက်ပြီးတော့စိတ်ချမ်းသာမှုရနောက်ပိုင်းကျတော့အဲ့ဒီအဖြေဟာမှားနေတဲ့အတွက်ကြောင့်ရှိမှန်းသိလာလို့ဒုက္ခပေးပြီဆိုတဲ့အခါကျတော့မရှိနိုင်မကဲနိုင်ဖြစ်သွားခဲ့သဘောမျိုးပဲပေါ့နော်ဒီလိုဟာမျိုးအမှန်သိဖို့ဆိုတာလေဓမ္မအရေးကြီးတာဟုတ်ဒါကလောကလူသားတွေရဲ့အနေအထားကိုစဉ်းကျင်သုံးသပ်ကြည့်ပေါ့ကဘာမှာကိုယုံကြည်ရာကိုးကွယ်နေကြတဲ့ဘာသာတရားတွေထဲမှာဘုရားသခင်ကခွင့်လွှတ်ခြင်းဖြင့်အားလုံးအပြစ်တွေကလွတ်မြောက်တယ်လို့ယုံကြည်ပြီးတော့လုံဆောင်နေကြတာလို့ရှိဒါအပြစ်ပြောစရာတော့မရှိဘူးသူယုံကြည်လို့လုပ်တာသို့တော့စဉ်းစားရမှာတကယ်ရောဒီအပြစ်တွေပျောက်သွားလားမရှိဘူးလို့လွတ်တယ်လို့ပြောရတယ်တကယ်ရောလွတ်သွားသလားဆိုတော့အာမခံချက်မရှိဘူးပေါ့နော်ဟောနောက်တစ်ခုကျတော့အိန္ဒိယနိုင်ငံမှာဂဏိတိအောင်ထွန်းကားနေတုန်းပဲနေခင်းကလှုပ်ထားတဲ့မကောင်းတဲ့အတွေးတွေမကောင်းတဲ့ပြောဆိုမှုတွေမကောင်းတဲ့လုပ်ရတဲ့ကြောင့်ဖြစ်ပေါ်လာတဲ့အကုသိုလ်အညစ်အကြေးတွေခင်းကမြစ်ထဲမှာဆင်းပြီးတော့ရေချိုးလိုက်လို့ရှင်အလုံးတန့်စင်သွားတယ်လို့ယုံကြည်ပြီးတော့လှုပ်နေတဲ့ပုံစံတွေလည်းနဲတဲ့လူကြီးမဟုတ်ခဏတည်းလည်းလှုပ်တော့မယ်မြတ်စွာဘုရားလက်ထက်တုန်းကလည်းလှုပ်တာအခုချိန်ထိနော်ဘုရားလက်ထက်တုန်းကလည်းရသော်ဘုရားကဝဋ္ဌသုံးလို့ဆိုတာရသော်ဘုရားရဲ့စင်ကြယ်မှုကြိုးပမ်းအထောက်တဲ့ဤစနစ်မပေါ်ခင်ကတည်းကလှုပ်တာအဲ့ဒီမှာရသော်ဘုရားမပွင့်ခင်ကလှုပ်နေတာဘုရားလက်ထက်မှာလည်းပဲယုံကြည်တဲ့ပုဂ္ဂိုလ်တွေကလှုပ်နေတော့ပဲဘုရားကဝဋ္ဌသုံးကိုဟောတဲ့အခါမှာဥဒကတုဋ္ဌိကလို့ခေါ်တယ်ရေစင်းရင်အလုံးညစ်ကြေးတွေစင်ကြယ်တယ်လို့ယုံကြည်တာရည်စေးလို့စင်ကြယ်တာတော့လူခန္ဓာကိုယ်မှာပေးနေတဲ့အညစ်အကြေးတော့စင်ကြယ်တာပေါ့ဒါတော့မျက်စိကမြင်ရတာ။နောက်အဝတ်တွေပေးနေလို့ရှိရင်ရေနဲ့ဆက်ပြာနဲ့ဖွင့်လိုက်ရင်ဖြူစင်သွားတယ်ဒါလည်းသိကြတာ။အဲ့ဓာရီစင်ကြယ်သွားတာကိုကြည့်ပြီးတော့လူတွေရဲ့တဏ္ဍာမှာဖြစ်တဲ့ကောင်းတဲ့အတွေ့မကောင်းတဲ့အပြောမယွနဲ့လောရတဲ့ကြောင့်ဖြစ်ပေါ်လာတဲ့အကုသိုလ်တွေလည်းဒီတန့်စင်တဲ့ holy water နဲ့ဆေးကြောလိုက်ရင်ပြောင်းပါပဲလို့ယုံကြည်တဲ့ပုဂ္ဂိုလ်တွေကတနေ့ကိုမနေ့တစ်ချိန်ညနေတစ်ချိန်သို့မဟုတ်နေ့လယ်ပါထည့်ပြီးတော့တနေ့ကိုရေ3ချိန်ဘလောက်ချမ်းချမ်းဘလောက်အေးအေးမကောင်းမှုအကုသိုလ်တွေကိုမျောတယ်ဆိုပြီးတော့လုပ်နေကြနော်ယုံကြည်လို့လုပ်နေတာယုံကြည်လို့လုပ်နေတာတခါတော့ကအဲ့ဒါလိုချမ်းချမ်းစည်စည်နဲ့ဥဒကတုဋ္ဌိကဆိုတဲ့ဘာသာကိုယုံကြည်တဲ့ဗြဟ္မဏီတယောက်ဟာချမ်းချမ်းစည်စည်ခိုက်ခိုက်တုံပြီးရေချိုးနေအဲ့ဒါကိုရေခတ်ရတဲ့အိစေကျော်မပေါ့နော်သူတို့ခေတ်ကမြင်တဲ့အခါမှာသူကတနာတယ်ဘာဖြစ်လို့ရေချိုးလဲပေါ့သူမှာတော့ဒါလောက်ချမ်းသာကိုသူအိမ်အပြင်မထွက်ချင်ဘူးဒါပေမဲ့မထွက်မနေရလို့အခုရေလာခတ်ရတာပေါ့ကိုယ့်ကိုနေနိုင်ရင်တန်းနဲ့ဘာဖြစ်လို့ဒါလောက်အေးတဲ့ရေကိုလာချိုးတော့ဆိုအဲ့ဒီဗြဟ္မဏီကရှင်းပြတယ်မကောင်းတာတွေဟာဒီလိုရေချိုးပြစ်လို့ရှင်တန်းစင်တန်းစင်တဲ့အတွက်ကြောင့်ဒါကောင်းရသူဒီဘုံကိုရောက်မှာဒီရွယ်ချက်နဲ့လောက်တာဒီဘဝဒုက္ခခံလို့ရှင်နဲ့တန်းစင်ဆေးကြောပြစ်တာဆိုတော့ဟိုကလေးမှပြောမယ်ဆိုရင်သူများအိမ်မှာလောက်ကင်ဆောင်ရက်ပြီးတော့စားကြစားစရာမရှိလို့သူများအိမ်မှာအစီကံလောက်ပြီးစားရတယ်ဒါပေမဲ့သူကစဉ်းစားဖို့လေးပြောပြအဲ့ဒါဆိုရင်ရေထဲကငါးတွေရောဒီလိုပဲစင်ကြယ်မှလားလို့မေးတာစဉ်းစားကြည့်စရာပေါ့နော်ဒါလေအများတော့ရေထဲနေတဲ့ငါးတွေရောမစင်ကြယ်ဘူးလားဒီလိုဆိုရင်ရေချိုးလို့စင်ကြယ်မယ်ဆိုရင်ရေသရဝါတွေဟာအကုသိုလ်အညစ်အကြေးပဲရှိတော့မလို့ဒါသူ့ရဲ့အုံနောက်လေးနဲ့သူစဉ်းစားတာအမှန်တမ်းမှဟိုအတွေးတစ်ခုဆိုတာကြည့်လိုက်မယ်ဆိုရင်အောက်တန်းစားပဲသို့တော့သူတွေးလိုက်တဲ့အတွေးကဒါမှန်ကန်တဲ့လမ်းကြောင်းကြီးတစ်ခုဖြစ်တယ်သို့တော့ဟိုပညာတတ်ဆိုရယ်ပုံနာကြီးကမတွေးမိဘူးဒီဟာမတွေးမိဘူး သူယုံကြည်ချက်အတိုင်းလုပ်တယ်အဲ့တော့အပြင်ကစင်ကြယ်ယုံနဲ့ဒီအငြိကြေးတွေစင်ကြယ်နိုင်သလားလို့ဆိုတာလဲစဉ်းစားရမှာဒီလိုဆိုရင်ရေထဲကငါးတွေရေတရဝါတွေဟာအကုသိုလ်အငြိကြေးတွေကအမြဲတမ်းဆေးကြောနေတာဖြစ်တော့ကြောင်းသူတို့မှာအကုသိုလ်မဖြစ်ဘူးလို့ပြောရမှာလားလို့ဒီလိုဖြစ်လာပြန်တယ်ပေါ့ရေဆေးယုံနဲ့ဆင်မဲ့ဆိုရင်ရေထဲတရဝါတွေအများကြီးရှိတာပဲလေအဲ့တော့ဒါလဲဆင်ញင်စဉ်းစားတတ်တဲ့ပုဂ္ဂိုလ်ကဆင်ញင်လိုက်တဲ့အခါကျတော့အာမခံမရှိပြန်အဲ့တော့ဘုရားတတ်တုံးကမြတ်စွာဘုရားကဆင်ကြယ်ရေးကိစ္စတွေကိုဆင်ကြယ်အောင်အထောက်တဲ့နည်းတွေကိုဟောပြောတဲ့အခါမှာဗြဟ္မင်းတယောက်ကမေးတယ်အရှင်ဂေါတမအဲ့ဆင်ကြယ်ဖို့ရာအတွက်ခရမြစ်ကိုသွားရေချိုးသလားတဲ့မေးတယ်ဘုရားကိုသွားပြီခရမြစ်ကိုရေချိုးလားလို့ဆိုဘုရားငါအတွက်ခရဆိုတာအသုံးမဝင်ပါဘူးတဲ့တကယ်စင်ကြယ်နိုင်တာကကိုချင်းသီလကိုချင်းသီလတို့တမာရီတို့ပညာတို့အတွင်းစင်ကြယ်မှုဟာသီလနဲ့မှစင်ကြယ်လို့ရတယ်တမာရီနဲ့မှစင်ကြယ်စင်တယ်ပညာနဲ့မှစင်ကြယ်အပြင်ဘက်ကဘလောက်လောက်လို့ဒီအတွင်းကစင်ကြယ်မှုဟာမရနိုင်ဘူးအတွင်းမစင်ကြယ်သမျှအပြင်ဘလောက်စင်ကြယ်စင်ကြယ်မှုဆိုတာမဖြစ်နိုင်ဘူးလို့မြတ်စွာဘုရားကအဲ့ဒီတုတ်တံမှာအတိလင်းဟောတယ်အဲ့တော့ဘုရားမပွင့်ခင်တုန်းကတော့စင်ကြယ်မှုဆိုတာဒီရှားကြတာဘုရားပွင့်ပြီးတဲ့နောက်လဲဆက်ရှားကြတော့မယ်ဒီအတိုင်းပဲလေကိုလောက်ထားတဲ့ဆိုးချူပေးနိုင်တဲ့အပြစ်တွေသာဝရဘုရားထာမှာရှားတယ် Holy Water လို့Holy River တို့မှာသွားရှာတယ်အဲ့ဒီလမ်းကြောင်းတွေဟာအာမခံချက်ရှိလားဆိုတော့မရှိဘူးရိုးရိုးလေးစဉ်းစားတာနဲ့ဒါတွေဟာစိတ်မချရဘူးဆိုတာသိထားလာတယ်ပေါ့မစဉ်းစားဘဲနဲ့လုပ်နေတယ်ဆိုတာမတမ်းမထင်ရှားတယ်ပေါ့ဩမြတ်စွာဘုရားပွင့်လာတဲ့အခါမှာစင်ကြယ်မှုနှစ်မျိုးကိုခွဲခွဲဖြားဖြားဟောလာတယ်စင်ကြယ်မှုနှစ်မျိုးဆိုတာအပြင်ဗဟိတစင်ကြယ်မှုနဲ့အစ္ဆတစင်ကြယ်မှုဆိုစင်ကြယ်အောင်ကြိုးပမ်းအထောက်တာနှစ်ခုရှိလာတယ်။ဘုရားကခွဲပြီးတော့ဟောတယ်။အစ္စတာနဲ့ purification ပေါ့။အစ္စတာနဲ့ purification ဆိုတာကိုယ်ဝတ်တဲ့အဝတ်တန်ရှင်းမှုကိုယ်နေတဲ့အိမ်တန်ရှင်းမှုနော်ကိုယ်ခန္ဓာကိုယ်တန်ရှင်းမှုပတ်ဝန်းကျင်တန်ရှင်းမှုဒါအစ္စတာနဲ့ purification ပေါ့ဒါလည်းလိုအပ်တယ်မလိုအပ်ဘူးလို့မဟုတ်ဘူးတန်ရှင်းရဒီတန်ရှင်းမှုဟာဥပနိဒေယပစ္စယောလို့ခေါ်တယ်အတွင်းအတွက်အင်အားတွေကိုဖြစ်ပေါ်စေတယ်စိတ်ချင်နှူးမှုကိုဖြစ်စေသို့တော့အဲ့ဒီတန်ရှင်းမှုနဲ့လုံလောက်လာလို့ဆိုလုံမှာဘူးလူတွေမှာ internal purification ဆိုတာလုပ်ဖို့လိုတယ်တဲ့ internal purification ဆိုတာအစ္ဆတဝိတုဒ္ဒအတွင်းတန်ရှင်းစင်ကြယ်မှုအဲ့ဒီအတွင်းတန်ရှင်းစင်ကြယ်မှုအတွက်အဆင့်30ကိုမြတ်စွာဘုရားဟောပေးထားတာဒါကဖျားပွင့်တဲ့အခါမှာသိလာတာနို့မို့ဆိုရင်ပြင်ပစင်ကြယ်ယုံနဲ့အတွင်းမှာစင်ကြယ်တယ်လို့လူတွေကယူဆပြီးတော့ဆောင်ရွက်လုပ်ကိုင်နေကြတာခဏထီအောင်ပဲလို့ပြောတာဖျားဟောတဲ့ဒီတဘာဝတရားကိုနားလေတဲ့ပုဂ္ဂိုလ်လိုက်တာစိတ်သုံးတဲ့ပုဂ္ဂိုလ်ဟာအလဲစုပဲရှိတယ်ပေါ့ကဘာမှာဘာလို့လဲဆိုတော့ခက်ခဲမှုလွယ်ကူမှုမရှိတာရယ်စူးစမ်းရမယ်ဆိုတာတွေရယ်လူတွေရဲ့ဒီအသိဉာဏ်မမိမှုရယ်ကြောင့်မို့လို့ရသဗျာရဲ့ဟောကြားတဲ့စစ်မှန်တဲ့ဤစနစ်တွေကိုမလိုက်နာနိုင်ကြဘူးမကျင့်သုံးနိုင်ကြဘူးပေါ့တကယ်စစ်မှန်တဲ့ဤစနစ်ကတော့အတွင်းလဲစင်ကြယ်အောင်လုပ်ရမယ်အပြင်လဲစင်ကြယ်အပြင်စင်ကြယ်အောင်ကြိုးစားတယ်လို့အတွင်းစင်ကြယ်အောင်လည်းကြိုးစားတယ်လောကလူများလူသားစုတွေဟာအပြင်စင်ကြယ်ရေးကိုသာလဲအချိန်ပေးပြီးတော့အလုပ်လုပ်ကြတယ်အတွင်းစင်ကြယ်ရေးကိုအလေးမပေးကြဘူးဒီလိုပြောရမှာအဲ့တော့အတွင်းကတော့ညစ်ချင်တယ်ညစ်အပြင်ကတော့လှပပြင်ဆင်ထားတယ်အတွင်းကညစ်ချင်တယ်ညစ်နေတယ်လို့ဆိုတဲ့အခါတကယ်ဘဝကိုဆောင်ကျင်းသွားနိုင်တဲ့အင်အားစုတွေကအပြင်မှာမရှိဘူးအတွင်းမှာပဲရှိတယ်အဲ့တော့ မဆိုင်ရာလွဲမှားပြီးတော့တန်ရှင်းစင်ကြယ်နေတဲ့အရာကြီးကတနေ့ကျတော့ပြစ်ထားခဲ့ရတဲ့အရာကြီးဖြစ်ပြီးတော့ကိုလုံးဝမဲ့တကယ်စွမ်းအားရှိတဲ့ဟာကိုစွမ်းအားပြည့်အောင်မလုပ်မိသည့်အတွက်ကြောင့်အတွင်းကညင်နွမ်းနေသည့်အတွက်ကြောင့်ထိုညင်နွမ်းမှုကြောင့်ဆင်းရဲဒုက္ခတွေဆင်းရဲဒုက္ခကလွတ်မြောက်ပြီးတော့မသွားဘူးဆင်းရဲခြင်းကနစ်တဲ့နစ်သွားတယ်ပေါ့အဲ့တော့မြတ်စွာဘုရားကအတွင်းစင်ကြယ်မှုအပြင်စင်ကြယ်မှုနှစ်မျိုးမှာအဓိကကြတဲ့အတွင်းစင်ကြယ်အောင်ပြုလုပ်ခြင်းဆိုတာကိုဘုရားဟောတာပဲဘုရားဟောတဲ့အခါကျတော့အပြင်စင်ကြယ်တာဟာပရဏမဟုတ်ဘူးအတွင်းစင်ကြယ်မှုကပရဏအဲ့တော့ပရဏနဲ့အပရဏဆိုနှစ်ခုခွဲပြီးတော့လှုပ်လှုပ်ကြအခုလိုစီးပွားရေးလှုပ်တာပဲဖြစ်ဖြစ်ဒူးမှုရေးလှုပ်တာပဲဖြစ်ဖြစ်နော်စင်ကြယ်မှုကအတွင်းစင်ကြယ်မှုကပို့ပြီးတော့အရေးပါတယ်လို့အတွင်းရဲ့စိတ်ကောင်းနှလုံးကောင်းစိတ်တက်ဖြူစင်မှုဟာလူတိုင်းမှာလိုအပ်တဲ့အချက်တစ်ခုဖြစ်တယ်ပေါ့ဒါကြောင့်မို့မြတ်စွာဘုရားကအတွင်းစင်ကြယ်မှုရရှိအောင်အဆင့်အနေနဲ့ကျင့်ကြံကြိုးကုပ်အထောက်ဖို့နီလန်းကိုချမှတ်ပြီးတော့ဟောတာအဲဒီလိုချမှတ်ပြီးတော့ဟောတဲ့ဤစနစ်ဟာကောင်းကင်ဘုံကကြားလာတဲ့သာဝရဘုရားတကူရှင်ကြီးတွေကပြောတဲ့စကားကြားလို့တဆင့်ပြောတာလည်းမဟုတ်ဘူးကိုကိုယ်တိုင်လက်တွေ့ကျင့်သုံးပြီးသိလာတဲ့ဟာဒါကြောင့်မို့မြတ်စွာဘုရားတရားဟောတိုင်းဟောလို့ရှိတယ်တယံအဘိညာတဲ့ကိုယ်တိုင်သိတာကိုယ်တိုင်သိတာနဲ့သူများပြောလို့သိတာချင်းအမတမတ်กว่าချားတယ်လေကိုယ်တိုင်သိတာနဲ့ကိုယ်တိုင်သိတာကြတော့ဘယ်သူပြောပြော तू ပြောတာနားထောင်တယ်ဟုတ်တယ်မဟုတ်ဘူးကိုယ့်ကိုဆုံးဖြတ်နိုင်သွားတယ်ကိုယ်တိုင်မသိဘူးဆိုသူပြောတဲ့ပြန်ဟုတ်လုံးလို့ဖြစ်မှာပဲဒါတော့အမှန်တိုင်းပဲကိစ္စပဲဖြစ်ဖြစ်လေကြားတာကိုတဆင်ပြောရင်တဆင်ပြောတာကြားတယ်ဆိုရင်လေဘယ်ဟာမှန်တယ်ဘယ်ဟာမှားတယ်သိမှမသိတာအဲကိုယ်တိုင်ကြတော့ကိုယ်တိုင်မြင်ခဲ့တယ်ကိုယ်တိုင်တွေ့ခဲ့တယ်ကိုယ်တိုင်သိတယ်ဆိုတာကြတော့ကိုယ့်ကိုဆုံးဖြတ်နိုင်ဟုတ်တယ်မဟုတ်ဘူးကိုယ့်ကိုပြောနေတာလောကမှာအများကြီးပဲဒါတွေကနော်အဲ့တော့မြတ်စွာဘုရားကတော့တယံပညာကိုယ်တိုင်သိတာသိစိတ်ကတော့သိုံနေမဟုတ်လက်တွေ့လောက်တာပဝေဒိမိကိုယ်တိုင်သိကိုယ်တိုင်ကျင့်သုံးပြီးမှဟောတဲ့တရားလို့ဆိုတော့ tradition ကိုဟောတာမဟုတ်ဘူးစာအုပ်ထဲကပါလို့ဟောတာမဟုတ်ဘူးကောင်းကင်ဘုံကနေပြီးတော့ပြောကံကြားလို့ကောက်လိုက်ပတ်ပြီးတော့ဟောတဲ့တရားမျိုးမဟုတ်ဘူးကိုယ်တိုင်သိကိုယ်တိုင်ကျင့်ကိုကျင့်ရင်ဒီလိုဖြစ်တော့သူများတွေလည်းသူ့ဓာတ်တူကျင့်ရင်ဖြစ်တယ်ဆိုတာအာမခံပြောတယ်ဟောဒီလိုဆွလို့တာပေါ့လူတိုင်းဟာကျင့်လို့ဒီအဆင့်ရောက်ရင်ဒီအသိရမှာပဲလို့ဆိုတာဒီမရောက်နိုင်တဲ့လမ်းလို့မရှိဘူးသူကမရောက်နိုင်တဲ့လမ်းမရှိဘူးမြတ်စွာဘုရားကဘယ်လောက်ထိအောင်ပိုးမွေ့လင်းလင်းဟောထားတော့ဆိုအင်္ဂုတ္တရနိကေတတုတ်တန်တစ်ခုငါဖះဟာမမေ့မလျော့ကိုယ်တိုင်ကြိုးစားအားထုတ်ခဲ့တယ်အမှန်တရားကို6နှစ်ပတ်လုံးအပတ်တစ်ခုရှားပွေးလက်ချင်ခဲ့တယ်ပြန်မှန်းခံပြီးတော့လုပ်ခဲ့တယ်လုပ်ခဲ့သည့်အတွက်ကြောင့်မရမချင်းကြိုးစားတဲ့လုံလဝီရိယစွမ်းအားကြောင့်ဒီတရားတွေကိုသိလာတယ်သင်တို့တွေလည်းအဲ့ဒီလိုလုပ်ရင်သင်တို့လည်းပဲသိမှာပဲလို့ဒီလမ်းကြောင်းပေါ်ရောက်တာသိတာအဲ့တော့သိတိုင်းဖះဖြစ်လာလို့ဆိုဖြစ်တာတော့မဟုတ်ဘူးဉာဏ်ဉာဏ်သေးချင်းကြတော့ level တို့ degree တို့ရှိသေးတာပေါ့ဉာဏ်ဉာဏ်သေးမပြောနဲ့လူရဲ့မျက်စိတောင်ပါပဲလူတိုင်းမျက်စိတော့ရှိတာပေါ့ရှိတဲ့မျက်စိရဲ့မြင်နိုင်စွမ်းအား eyesight ကတူမှမတူတာလေမတူဘူးအဲ့ဒါလိုပဲလူတွေရဲ့ဉာဏ်ဉာဏ်သေးကမတူနိုင်ဘူးလေသို့သောအတိုင်းတာတစ်ခုရဒီအချင်းတစ်ခုကိုချင်းရင်သိပဲဆိုတာတော့ဒါမှန်ကန်တဲ့အတိုင်းတာတစ်ခုပြောထားတာဒီလမ်းကြောင်းကရှောက်ရင်ဒါတွေ့မှာပဲဆိုတာအဲ့ဒါလောက်ထိအောင်ပြောလို့တော့ရတယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားကဟောတာကိုယ်ကိုယ်တိုင်ကြင်ကြံကြိုးကုပ်အားထုတ်ကြမယ်ဆိုရင်ငါသိတဲ့သစ္စာလေးပါးတရားကိုသင်တို့လည်းပဲသိကြမှာပဲကြိုးစားလို့ဆိုပြီးတော့မြတ်စွာဘုရားတိုက်တွန်းခဲ့တာဖြစ်တယ်ဒီလိုတိုက်တွန်းတဲ့ဘာသာရေးခေါင်းဆောင်ဆိုတာမရှိဘူးတကယ်ပြောမယ်ဆိုရင်ကဘာမာရှာကြည့်မရှိဘူးငါပြောတာနားထောင်နော်ငါအမိတ်နားခံအမိတ်နာခံခိုင်းတာပဲရှိတယ်လေအမိတ်နာခံအလုံးဟာငါဖန်ဆင်းထားတာဆိုတာဒီပဲငါဖန်ဆင်းထားရင်တစ်သလုံး ငါရဲ့လက်ရောက်ခံပဲဖြစ်မှာပေါ့မြတ်စွာဘုရားအဲ့လိုဟောတာတခုမှမရှိဘူးနော်တခုမှမရှိဘူးငါပြောတဲ့အတိုင်းဆုံးမဩဝါဒပေးတဲ့အတိုင်းလိုက်နာကျင့်သုံးကြမယ်ဆိုလို့ရှိရင်ငါသိတဲ့အမှန်တရားကိုသင်တို့လည်းသိကြပါပဲကိုယ်ကိုယ်တိုင်လှုပ်ကြည့်လို့ဆိုတာအလွန်ကျေနပ်စရာကောင်းအလွန်ကျေနပ်စရာကောင်းတယ်ဒါခရန္တီပေးတဲ့သဘောပဲနော်လုတ်ကြည့်လုတ်ကြည့်သိမယ်ဟောနောက်ဆုံးမှာတရားရဲ့ခုံတော်တွေထဲမှာမြတ်စွာဘုရားဟောထားတဲ့ဟာကြည့်ပစ္စတံဝိရိတ္တဘောဝิญญူဟိဆိုတာသိပြီးတော့အဓိပ္ပာယ်ရှိပစ္စတံဝိရိတ္တဘောလူတိုင်းသိနိုင်တယ်လို့ဒီလိုပြောတယ်အဲ့ဒီမှာလူတိုင်းလို့ဆိုရထဲမှာ unwise state တော့မသိဘူးပေါ့နော်လူပညာမရှိတဲ့ပုဂ္ဂိုလ်တွေကတော့မသိနိုင်ဘူး။ဝิญญူဟိလို့ပြောတာဒါကြောင့်။အသိပညာအစစ်မှန်မှီတယ်ဆိုလို့ရှိရင်သိနိုင်တယ်လို့ပြော။ဒါကတော့တရားမပြောနဲ့လောကီကိစ္စတောင်မှပဲအစစ်မှီတဲ့လူကသိတာလေ။ပညာရတဲ့လောကီပညာရတောင်မှပဲမျက်စိနဲ့မှတ်ပြီးသင်တဲ့ပညာတောင်မှပဲလူတိုင်းဟာတရားနဲ့တရားအစင်ရင်တူတာမှမဟုတ်တာ။အစင်ရင်မတူဘူးလေ။အဲ့တော့ဒီလိုအမ်တန်လေးနဲ့တဲ့လောကုတ္တရာတရားကြတော့လေဒီအသိဉာဏ်အားနည်းတဲ့ပုဂ္ဂိုလ်လည်းမမိဘူးပေါ့အသိဉာဏ်ရှိလို့ဝิญญูလို့ဆိုထူးခြားတဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်မြန်မာလိုပြန်တော့ပညာရှိလို့ခေါ်လိုက်တာပေါ့နော်အဲ့တော့ပညာရှိမှသိနိုင်တယ်ဆိုတာဟာဒါအလွန်အဓိပ္ပာယ်ရှိတယ်ပေါ့ပညာမရှိရင်တော့ဒါမသိတာညာတော့အဖြစ်ဘာသာတရားတွေနဲ့ပတ်သက်ပြီးတော့လူတွေကပညာနဲ့လက္ခဏာမဟုတ်ဘူးယုံကြည်ခြင်းနဲ့လက္ခဏာတရားနဲ့လက္ခဏာ faith လို့ခေါ်တာပေါ့နော်အဲ့ဒီ faith ဆိုတာကိုယ့်ရဲ့ယုံကြည်ချက်အတိုင်းယုံကြည်တယ်ဆိုတာဟိုလူယုံဒီလူယုံဟိုလူပြောတာယုံဒီလူပြောတာယုံယုံတာလွယ်တယ်လေတကယ်ဟုတ်တာမဟုတ်တာကြတော့ဒါအာမခံမှမရှိတာဟုတ်အဲ့တော့ယုံကြည်ချက်ဆိုတာပညာအခြေခံပြီးတကယ်သိပြီးတော့ဆုံးဖြတ်ယုံကြည်ချက်ကမှမှန်ကန်တာဟုတ်ဟုတ်တယ်သူပြောတာမှန်တယ်ငါလည်းသိတယ်ဟောဒီလိုဟာမျိုးကြမှာခိုင်မာတာဟုတ်အဲ့ဒါကြောင့်မို့ဓတနာမူလိကတတ္ထာလို့ခေါ်တယ်မြတ်စွာဘုရားဟောတဲ့တတ္ထာကြတော့ဓတနာမူလိကကိုယ်ထိုင်ပညာဉာဏ်နဲ့မြင်တာကိုအခြေခံထားတဲ့ယုံကြည်ချက်တဲ့အဲ့ဒီယုံကြည်ချက်ကမှခိုင်မာတာလေဒီမသိပဲနဲ့ဟုတ်မှာပဲလို့ဆိုတဲ့အတွေးနဲ့ယုံကြည်တာကြတော့blind faith လို့ခေါ်တာမျက်ကန်းယုံကြည်မှုဟုတ်တယ်မဟုတ်တယ်မှန်ရင်လည်းမှန်မယ်မှန်ရင်လည်းမမှန်ဘူးတခါတလေလဲကြက်ကန်းဆန်အိုတိုးဆိုတာရှိသေးတာအဲ့ဒါနဲ့ပြောလို့မရအဲ့တော့ဒီမြတ်စွာဘုရားဟောတဲ့အခါကျတော့ဘုရားကအိမတန်မှလက်တွေ့ကြတယ်လက်တွေ့ကြတဲ့တရားကိုခေါ်တာဖြစ်တယ်ပေါ့ဒါကြောင့်မို့ဂုဏ်တော်6ပါးတရားဂုဏ်တော်6ပါးဆိုတာဟုတ်တမင်တသက်လှုပ်ပြောထားတာမဟုတ်ဘူးတမင်တသက်လှုပ်ပြောထားတာမဟုတ်ဘူးဆိုပါစို့ဆေးတလက်ကိုဖော်ဆက်တဲ့အခါဒီဆေးရဲ့အကောင်းကျိုးဆိုးကျိုးတွေဆိုတာဖော်ပြရတယ်လေဒီဆေးကဘယ်လိုအစွမ်းထက်တယ်ဆိုတာဖော်ပြမြတ်စွာဘုရားဟောကြားတဲ့တရားတွေမှာလည်းပဲစွမ်းရည်တတိတွေကိုဖော်ပြတယ်နံပါတ်1စွမ်းရည်တတိဖော်ပြထားတာသက္ခတော်ပြောတဲ့အတိုင်းဖြစ်တယ်ဒီတရားငါအတွေးနဲ့ဟောတာမဟုတ်ဘူးအစဉ်လာရဟောတာမဟုတ်ဘူးစာအုပ်ထဲကသိလို့ကိုမသိဘဲနဲ့ရှိတာကိုထုတ်ပြောတာမဟုတ်ဘူးဒါကြောင့်မို့သက္ခတော်မှန်တိုင်းဟောထားတာတကယ်အဖြစ်ကိုအဖြစ်ရှိကိုရှိတိုင်းဟောထားတာဒါကနံပါတ်1ပြောလိုက်တာတခါတခါကျတော့မှန်တာပြောတိုင်းသိနိုင်တာမှမဟုတ်တာတချို့ကိစ္စမှန်တော့မှန်တယ်မသိနိုင်ဘူးဆိုလို့ရှိရင်ဒါစိတ်ချယုံကြည်ရတဲ့ဟာမဖြစ်ပြန်ဘူးအဲ့ဒါကြောင့်မို့မြတ်စွာဘုရားမှန်လဲမှန်တယ်လှုပ်ချိကိုယ်တိုင်လဲသိနိုင်တယ်ဆိုတန်ဒိဋ္ဌိကောနောက်ကဂရန်တီတစ်ခုပေးတာနော်မှန်လဲမှန်တယ်ကိုယ်တိုင်လှုပ်ချိရင်ကိုယ်တိုင်လဲသိနိုင်တယ်ဟောအခုတရားနှလုံးသွင်းအခုသိတယ်ဟောဒီလိုဆိုလိုတာပေါ့ကိုယ်တိုင်မျက်မှောက်ပြုနိုင်တယ်ဒါဖြင့်နောင်ဘဝကြမှာလားသာဝရကောင်းခင်ဘုံရောက်မှသိမှလား ဒီလိုမေးစရာရှိတယ်မဟုတ်ဘူးတဲ့အကာလေးကောအခုလို့ရင်အခုသိမှာပဲတဲ့ဘာဆိုဘလောက်ကျင့်နှက်ဆက်အောင်ဒါ guarantee တွေခေါ်တာပဲ qualification ဆိုတာတရားရဲ့ဒီကြုံကြည်စိတ်ချရမှုတွေရသော်ဗျာဟောတာဒါကိုပဲတရားကုံတော်6ပါလို့ဆိုပြီးတော့ရှ िख ိုးပူဇော်ဖို့ပြောတာမဟုတ်ဘူးတရားကလက်တွေ့ချင်းသုံးဖို့ရသော်ဗျာနော်ဆေးလိုပဲအာမခံရှိတယ်ပေါ့အကာလီကုံတော့ကိုတယောက်တည်းသာပြောင်းနိုင်တာလားဆိုမဟုတ်ဘူးကိုလုတ်ပြီးရင်သူများလည်းကိုမိတ်ဆွေတွေကိုခေါ်ပြအေဟိပတိကုံအေဟိဆိုလာစမ်းမှာပတ္တဆိုတာကြည်တယ်လက်တွေလှုပ်ကြည့်စမ်းပါလာပါလက်တွေလှုပ်ကြည့်ပါလို့ကိုကိုတိုင်ဖြစ်တာကိုအကြောင်းပြုပြီးတော့နောက်တစ်ယောက်ကိုခေါ်ဆောင်ပြနိုင်တယ်အေးတခြားမှာကိုမမြင်ရတဲ့ဟာဆိုလို့ရှင်ကိုလည်းမမြင်ရဘူးလာစမ်းမှာကြည့်စမ်းမှာကောင်းကင်ဘုံကြီးမှာဆိုတာပြောလို့ဘယ်လိုလုပ်ရမှာလဲတရားကြတော့အဲ့လိုမဟုတ်ဘူးလေလာစမ်းမှာကြည့်စမ်းမှာဟောကုံပြောလို့ရအေဟိပတိကုံဒီရည်ချင်းတွေရှိသည့်အတွက်ကြောင့်အခုချင်းအခုအကျိုးတွေရမှာဖြစ်သောကြောင့်ဩပတ်နေဟိကာတဲ့နော်ချက်ချင်းလှုပ်ကြည့်လိုက်စမ်းပါလို့ဒီလိုပြောတယ်လှုပ်ကြည့်ရင်လူတိုင်းသိမှလားလို့ဆိုတဲ့အခါတော့လူတိုင်းတော့မသိနိုင်ဘူးကိုယ့်ရဲ့ဉာဏ်ကြီးအတိုင်းအတာရပဲသိမယ်ပစ္စတံဝိရိတ္တဘောဝိညူဟိဆိုတော့နောက်ဆုံးကြတဲ့အခါကျတော့အသိဉာဏ်ရှိဖို့လိုအပ်တယ်လို့ဆိုတာကိုပေါ်ပြတာဒါဘလို့ကျင့်နေဆရာကောင်းတယ်အဲ့တော့ကိုလောက်ရမှာပါလဲစဉ်သိပညာတိုးတက်အောင်လုပ်လေသိပညာတိုးတက်တဲ့နေစနစ်တရားရှိတာပဲသိပညာတိုးတက်အောင်လုပ်ရင်မြတ်စွာဘုရားဟောတဲ့တရားနားလည်လာမှာပဲတိုးတက်အောင်လုပ်ရင်ဘယ်လိုလုပ်ရမှာလဲမြတ်စွာဘုရားကစင်ကြယ်မှုဆိုတာဒီပညာတိုးတက်ရေးအတွက်ဝိတ္တုဒိမက်မှာဆိုလို့ရှိရင်ပညာဘူမိပညာမူလပညာတရီရဒီလိုအပိုင်းသုံးပိုင်းနဲ့ဒီဝิญญูဖြစ်အောင်လေ့ကျင့်တဲ့နည်းတွေရှိတယ်ပေါ့ဘယ်ရာပဲဖြစ်ဖြစ်လေ့ကျင့်ပြီးသင်ကြားရတာပဲလေအခုလို့ကုမ္ပဏီထောင်တယ်ဆိုတာလည်းမသင်မဲနဲ့ဘယ်လိုလုပ်ကုမ္ပဏီထောင်တယ်ဘယ်လိုလုပ်အုပ်ချုပ်မလဲနော်စီးပွားရေးပညာဆိုတာလည်းသင်ရတာဒါတာမန်ကိစ္စတွေလို့ပြောရမှာပဲဟိုတရားဓမ္မကိစ္စမျိုးမဟုတ်ဘူးလေဒါတွေတောင်မှပညာတတ်တဲ့လူနဲ့မတတ်တဲ့လူကကွာတယ်လေပညာရှိတဲ့လူနဲ့မရှိတဲ့လူအများကြီးကွာဘယ်ပညာပဲဖြစ်ဖြစ်သင်ယူရတယ်ဉာဏ်နဲ့ပညာတွေကမျက်စိနဲ့မှတ်ရတယ်နားနဲ့မှတ်ရတရားဓမ္မကြတော့အဲ့ဒါလို့မဟုတ်ဘူးလက်ချင်းမှုတွေနဲ့လာမှာသူကပညာဆိုဒီမှာမြတ်စွာဘုရားဆိုလိုတဲ့ဒီတကယ်ကို purifying ဖြစ်စေနိုင်တဲ့တကယ်စင်ကြယ်မှုရခြင်းပြီ internal purification တကယ်အတွင်းဖြူစင်မှုစင်ကြယ်မှုကိုလှုပ်ခြင်းပြီဆိုတဲ့အခါမှာအဆင့်30နဲ့သွားရမယ်ပြောတာအဲ့ဒီအဆင့်30နဲ့လေ့ကျင့်ရမယ်ဟိုလွယ်လွယ်နဲ့တော့မရနိုင်ဘူးဒါတော့ဒီပြရားမပြောနဲ့လေညစ်ပေနေတဲ့ကြီးခွက်တစ်ခွက်ချွတ်ထားတောင်းလွယ်လွယ်နဲ့မှမရဘူးပုတ်ရမှာပဲလေကြီးချွတ်ဆေးတွေနဲ့ပုတ်ပြီးတော့အားဆိုင်ရသေးတာပဲအခုကတန်မြာကညစ်သေးလာတဲ့အတွင်းအညစ်အကြေးတွေကိုတန်ရှင်းနေဆိုတာပဲလွယ်လွယ်နဲ့ရပါအဖို့တောင်းပါပဲညစ်သေးနေလို့ရှိရင်စူးစမ်းပြီးတော့ဖွှတ်လျှော်ကြတော်လွယ်နဲ့လွယ်လွယ်နဲ့မဖြစ်ဘူးလေအဲ့တော့ဒီအတွင်းအညစ်အကြေးတွေကိုတန်ရှင်းစင်ကြအောင်လှုပ်ဆောင်ခြင်းကြိုးပမ်းအထောက်ချင်းဆိုတဲ့နေရာမှာရသော်ဗျာကပညာကိုထူထောင်ဖို့ဆိုပြီးတော့အဆင့်30နဲ့ဖျားဟောထားတာဖျားဟောထားတာကိုပဲမိတ္တုတိမဲ့ဉာဏ်ကြီးမှာနံပါတ်1ကပညာဘူမိပညာဘူမိဆိုတာလေ့ကျင့်ရမယ့်အရာပညာလေ့ကျင့်ရမယ့်နေရာပါရီသင်ရမယ်ဆိုတာဒီ subject ကိုအရင်ဖော်ပြတာဒါစီးပွားလုပ်မယ်ဆိုလဲစီးပွားရေးရဲ့ subject ရှိတာပဲလေလေ့လာရမယ့်ဟာရှိတာဘယ်နေရာပဲဖြစ်ဖြစ်ပညာတွေဟာသူ့ရဲ့ ਨੇ ပယ်တွေရှိတာအဲ့တော့ဒီစင်ကြယ်ရေးအတွက်ပညာတစ်ခုထူထောင်တော့မယ်ဆိုတဲ့အခါမှာလေ့ကျင့်ရမယ်ဟာကိုပညာဘူမိလို့ခေါ်တယ်ပညာဘူမိဆိုတာ field of knowledge ပေါ့ဒီလိုပဲပြန်ကွင်းမယ်သူ့ရဲ့လေ့ကျင့်ရမယ်ကွင်းပညာမူလဆိုတာဘယ်အရာမှအခြေခံရတယ်ဆိုတာရှိတယ် ဟို knowledge ရဲ့ base ဆိုတာမျိုးလို့ပေါ့တခုခုကိုအခြေခံရအဲ့တော့ပညာမူလဆိုတာပညာရဲ့အခြေအမြစ်ကိုလည်းထူထောင်ရမယ်ပြီးပြီဆိုတဲ့အခါမှာပညာကိုယ်တိုင်တိုးတက်လာအောင်ကြိုးစားတာဟာတဲ့ဒီလိုဆိုလို့လေအဲ့တော့ပညာဘူမိလို့ဆိုတဲ့နေရာမှာဒီလိုအတွင်းသားစင်ကြယ်မှုကိုကြိုးစားပြီဆိုတဲ့အခါမှာဘာလို့อ่ะနံပါတ်1ကအမှန်အကန်သိဖို့ရတဲ့တဘာဝတရားတွေရဲ့ဖြစ်စဉ်ကိုသင်ယူရမယ်လို့ဆိုလိုတယ်အဲ့ဒါကိုပါဠိစာပေမှာဥက္ကဟလို့ပြောတယ်ဥက္ကဟဆိုတာသင်ယူခြင်းပတ်သားခြင်းဒါကဘယ်ပညာဖြစ်ဖြစ်သင်ယူရတာကြောင်းတက်တယ်ဆိုတာသင်ယူတာပဲမှတ်သားတာပဲလေအခုကကွန်ပျူတာပညာတက္ကနိုလော်ဂျီတို့ဘာတို့ဆိုတာလဲအကုန်လိုက်ပြီးတော့မှတ်ချက်သင်တန်းတွေတက်ရတယ်မှတ်ရတယ်ဒါဥက္ကဟလို့ခေါ်တယ်ပြီးပြီဆိုတဲ့အခါနောက်တစ်ဆင့်ကမရှင်းတာတွေကိုမေးရမရှင်းတာတွေရှင်းတော့မေးတယ်မေးမြန်းတယ်စူးစမ်းတယ်ကိုယ်တိုင်စူးစမ်းတယ်မေးတယ်ပရိပု္ပ္ပဆာလို့ခေါ်တယ်အဲ့ဒီဥက္ကဟနဲ့ပရိပု္ပ္ပဆာသင်ယူမှတ်သားခြင်းနော်မေးမြန်းစုံစမ်းခြင်းဆိုတာအဲ့ဒီနှစ်ခုနဲ့သဘာဝတရားတွေကိုလေ့ကျင့်ရမယ်သင်ရမယ်လို့ဒီလိုပြောတာနော်ဘာတွေတုံးဆိုခန္ဓာအကြောင်းသင်ရမယ်အာရဏအကြောင်းသင်ခန္ဓာအကြောင်းဆိုလို့ထင်ကောင်းထင်လိမ့်မယ်ခန္ဓာအကြောင်းဆိုတာရိတ်တာကဟာငါတို့နဲ့မဆိုင်ဘူးလို့အောင်အိမ်နေလဲဒီခန္ဓာပဲလေဘယ်သွားတော့ခန္ဓာနဲ့နေတာလူတွေကအဲ့တော့ကိုယ်အကြောင်းကိုယ်သင်တယ်လို့ပဲအောင်မိတ်ခန္ဓာအကြောင်းသင်တယ်ဆိုတာရိတ်တာကတရားသင်တာမဟုတ်ဘူးကိုယ်အကြောင်းကိုယ်သင်အဲ့တော့လူတွေကကိုယ်အကြောင်းကိုယ်သိလာလို့ဆိုသိတာပေါ့ငါဘယ်အရာမှာဘယ်နေရာမှာအိမ်နံပါတ်ဘယ်လောက်မှာနေတယ်အမေရဘသူအဖေရဘသူဒါတော့ဖက်သိမှာပေါ့သိတယ်ဆိုတော့เนาะပြန်နေပဲရဲ့မွေးဖွားတယ်ဒါတွေတော့သိတာပေါ့သို့တော့ငါဘယ်ဘွားလာတာတော့ဆိုတာကြတော့မသိရဘယ်သွားမှလဲဆိုတော့မသိဘူးတနေ့ကငါဘလို့ချိန်ကုန်နေတာတော့ဆိုတော့မသိဘူးငါစိတ်ထဲမှာဘာတွေအဖြစ်များနေလဲဆိုတော့မသိဘူးအဲ့ဒါတွေကြောအဲ့ဒါတွေသိဖို့ငါခန္ဓာကိုယ်မှာငါဘဝဟာဘာတွေနဲ့တည်ဆောက်ထားတယ်မသိဘူးဘာကြောင့်ဒီဘဝငါရနေတယ်မသိဘူး။နောက်ငါဘယ်ဘဝသွားရအောင်မလဲ။မသိဘူး။မသိတာတွေကအများကြီးပဲ။အဲ့ဒီမသိတာတွေကိုသိဖို့အတွက်ကိုယ့်အကြောင်းကိုယ်သိတယ်လို့ပဲအောင်မရ။သဘာဝတရားဆိုတာ။အဲ့တော့ပထမဥက္ကဟတဲ့ပရိပု္ပ္ပာတဲ့လေ့ကျင့်သင်ကြားမယ်။အဲ့လိုလေ့ကျင့်သင်ကြားလို့ဘဝမှာဘာတွေနဲ့လှုပ်ရှားဖြစ်ပေါ်နေသလဲဆိုတဲ့သဘာဝတရားတွေကိုသိရှိနားလည်လာပြီဆိုတဲ့အခါမှာဘာဆက်လုပ်ရမလဲ။ပညာမူလအဲ့ဒီပညာရက်ဒီအခြေခံတော့အောင်အမြင့်တဲတော့ဖောင်ဒေးရှင်းချတဲ့အနေနဲ့ဘာလုပ်ရမလဲဆိုကိုချင်းတရားကောင်းအောင်ကြိုးစားနံပါတ်1ကကိုချင်းသီလပေါ်မှာအခြေခံပညာကတမန်လောကီအဆင့်ပညာသာကိုချင်းပြက်ပြားပြီမဲ့လို့ဒီပညာကသိတာဘာလို့လို့ဆိုရင်ပညာလို့သာခေါ်တာလောကီပညာတွေကများသောအားဖြင့်တင်ညာတွေကြီးပဲမှတ်ထားတာလေမှတ်ထားတဲ့အတိုင်းသိတာလေပညာဆိုတာကြတော့အဲ့လိုမဟုတ်ဘူးပဋ္ဌာရကိုကြော်ပြီးတော့ထိုးရင်းပြီးတော့မြင်တဲ့အမြင်မျိုးကမှပညာအစစ်ကသို့တော့လုံးထွေးပြီးတော့ပြောနေတဲ့အခါဟိုကလည်းပညာဒီကလည်းပညာပညာပညာနဲ့ပြောတာတကယ်ပညာဆိုတာသဘာဝတရားကိုထိုးပေါက်သိမြင်နိုင်တာမှပညာအစစ်မှန်ကိုထိုးပေါက်သိမြင်မှပညာအပေါ်ယံသိတာမှတည်းပညာမဟုတ်ဘူးတဲ့အပေါ်သိတယ်ပညာသိတယ်ကြီးပဲအကုန်စိတ်သိသိတယ်ဝိညာဉ်သိပညာသိနဲ့သိတယ်ပညာသိပညာသိနဲ့သိတာမဟုတ်ဘူးပညာသိနဲ့သိတယ်ဝိညာဉ်သိနဲ့သိတယ်အဲ့ဒီအသိတွေကိုပညာလုပ်ပြီးတော့ပြောနေကြတာအသိတွေရောထွေးနေတာပညာသိဆိုတာကြတော့ဒီအဆင့်မဟုတ်ဘူးဒီတဲ့ပုံမြင့်နေလို့ဒီလိုပြောတာအဲ့တော့ဒီတဲ့ပုံမြင့်နေအသိကိုရဖို့ကြတော့ကိုချင်းတရားကိုလောက်ရမယ်ဘာဖြစ်လို့ကိုချင်းတရားကလိုအပ်တာတော့ဆိုစဉ်းစားကြည့်ပြီကိုချင်းတရားကောင်းတဲ့အခါမှာလူတွေမှာစိတ်ထဲမှာကိုချင်းတရားကိုပြန်တွေးလိုက်လို့ရှင်ငါမဟုတ်တာမလုပ်ဘူးဆိုကိုကိုလက်ပြန်လုံးတယ်စိတ်ပန့်ကိုမဟုတ်တာလုပ်ထိုင်ရင်သူများတော့မသိဘူးကိုသိနေတယ်ကိုသိနေသည့်အတွက်ကြောင့်လက်ပြန်မလုံးဘူးပေါ့လေအရာစကားနဲ့ပြောလက်ပြန်မလုံးဘူးဆိုတာကိုစိတ်ထဲမှာချီနူးမှုအပြည့်မရပြန်တွေးလိုက်တိုင်းစိတ်ထဲမှာအနှောင့်အယှက်တစ်ခုဖြစ်နေ။အဲ့ဒါကိုစာပေကျမ်းကမှာဝိပတိတာရလို့ခေါ်တယ်။ဝ ဝိပတိတာရဆိုတာဝိပုံပြက်ပန်းပြက်နဲ့ပတိထပ်မှန်ပြီးတော့တာရအောင်းမေးစေတယ်မဟုတ်တာလှုပ်ထားလို့ရှင်ပြန်ပြန်ပြီးတော့တအုံနှွေးနှွေးနဲ့တတိယနေတယ်ဒီလိုဆိုလိုတာပေါ့နော်အဲ့ဒီဟာမျိုးကိုချင်းတရားပြက်ပြားတဲ့ပုံကိုယ်တိုင်းမှာဒီလိုရှိတတ်တယ်ပေါ့အဲ့တော့ကိုချင်းတရားကောင်းပြီဆိုလို့ရှင်ဝိပတိတာရဆိုတာရှိတော့ဝိပတိတာရဘာမှလို့ပြန်တဲ့အခါကျတော့နှလုံးမသားမရာဖြစ်တယ်လို့ပြောတာပေါ့နှလုံးမသားမရာဖြစ်ဘူးဆိုတာစိတ်ထဲမှာမကြည်ဘူးပေါ့တွေးလိုက်တယ်အဲ့တော့တီလာရှိရင်စိတ်ကကြည်သွားကြည်လိုက်တဲ့အခါဘာဖြစ်တယ်ဆိုဝမ်းသာတယ်ဝမ်းသာရင်ဘာဖြစ်တယ်ဆိုပီတိဖြစ်တယ်ပီတိဖြစ်ရင်ဘာဖြစ်လဲကိုရောစိတ်ရောငြိမ်းချမ်းတယ်ငြိမ်းချမ်းတော့ဘာဖြစ်တယ်ဒုက္ခချမ်းသာတယ်ချမ်းသာတော့ဘာဖြစ်လဲဆိုရင်တမာတိစိတ်ကလေးငြိမ်းတယ်ဟောဒီအဆင့်ကိုပို့ပေးနေတာတိလကဒီအဆင့်ကိုပို့ပေးတာအဲ့ဒါကြောင့်မို့လို့ပညာမူလပညာအခြေခံဖို့အတွက်တဲ့သူ့ကိုအခြေခံဟောသူကအဆင့်ကိုမြတ်စွာဘုရားဟောထားတာတိလရှိရင်စိတ်ချီနူးတယ်နှလုံးသားရတယ်နှလုံးသားရရင်ဝမ်းမြောက်မှုဆိုတဲ့ပါမောစာဖြစ်တယ်ဝမ်းမြောက်မှုနှစ်သက်မှုပီတိဖြစ်တယ်နှစ်သက်မှုပီတိဖြစ်ရင်ပတ္တတိဆိုတဲ့ငြိမ်းချမ်းတာဖြစ်တယ်ငြိမ်းချမ်းမှုဖြစ်ရင်ဒုက္ခဆိုချမ်းသာတာဖြစ်တယ်ဒုက္ခချမ်းသာဖြစ်ရင်တမာတိစိတ်ငြိမ်တယ်စိတ်ငြိမ်ရင်ယထာဘူတထတနာအမှန်မြင်တယ်လို့ဒီလိုဆိုတာတွက်ဒါတွေကခွင်းဆက်တယ်တစ်ခုလာရင်နောက်တစ်ခုလာတာပဲတစ်ခုလာမှနောက်တစ်ခုလာတာသူကတန်ခွင်းဆက်တယ်ချင်းကျိုးလို့ပဲဒါချင်းကျိုးလို့ပဲချင်းကျိုးဆိုတာခွင်းကျော်လို့မရတာလေပထမတခွင်းပြီးရင်ဒုတိယတခွင်းနဲ့ပဲဆက်တယ်တတိယခွင်းကိုကျော်မဆက်ဘူးလေအဲ့ဒီသဘောမျိုးပဲဒါပြီးရင်ဒါပြီးရင်ဒါသူကလည်းသူဆင်ဆက်မပြတ်process လို့ခေါ်တာပေါ့အဲ့ဒါလို့ချိန်ကျိုးလို့သွားတဲ့အရာတွေပေါ့တစ်ခုပြီးတစ်ခုဒီတိုင်းပဲဆက်လာတာအဲ့တော့ तू ကတီလာကဘယ်သူ့ကိုထောက်ကူပြုတော့ဆိုတမာတိကိုထောက်ကူပြုလိုက်တယ်တမာတိကိုထောက်ကူပြုမှပညာဆိုတာလာလို့ရတယ်ပေါ့ဒါကြောင့်မို့တီလာအပိုင်းကိုပညာမူလလို့ခေါ်တယ်ပညာမဟုတ်သေးဘူးပညာအခြေဖြစ်ဖို့အတွက်ဟိုအမြင့်လို့foundation လို့ဟာမျိုးဖြစ်တယ်ပေါ့အဲ့တော့ဒါတွေပြီးပြီလားလို့ဆိုမပြီးသေးဘူးတီလာကပို့ပေးလိုက်တဲ့တမာတိကိုထပ်ပြီးတော့လေ့ကျင့်ရမယ်လေ့ကျင့်လိုက်တဲ့အခါကျတော့စိတ်တွေတည်ငြိမ်လာတဲ့အခါကျတော့ခုနယထာဘူတညာနာတတနာဆိုတာဖြစ်လာပဲတဲ့အဲ့ဒါကြောင့်မို့လို့ပညာရဲ့အခြေခံအနေနဲ့ဘုန်းကြီးတို့တွေတီလာဝိတ္တုဋ္ဌိဆိုတာလိုအပ်တယ်လို့ပြန်ဆောပြဟောတာတီလာဝိတ္တုဋ္ဌိပြီးရင်စိတ်တဝိတ္တုဋ္ဌိစိတ်စင်ကြယ်မှုဆိုတာဘာပြောတာလဲတီလာဝိတ္တုဋ္ဌိဆိုတာကိုချင်းစင်ကြယ်မှုကိုချင်းစင်ကြယ်မှုဆိုတာကာယကံနဲ့ဝစီကံစင်ကြယ်တာစိတ်မပါသေးဘူးအဲကြတော့ပြီးတဲ့အခါစိတ်တဝိတ္တုဋ္ဌိစိတ်စင်ကြယ်မှုလေဟာဒီစင်ကြယ်မှုနှစ်ခုသည်ပညာရဲ့အမြင့်တဲ့ပညာဖြစ်ဖို့အတွက်အခြေခံအကြောင်းတရားတွေဖြစ်တယ်ပြီးပြီဆိုတဲ့အခါမှာဒီပညာတရားကိုစင်ကြယ်အောင်သူကအဆင့်ဆင့်သွားလိုက်တယ်ဆင်းတဲ့သွားတာကိုယ်ခန္ဓာကိုယ်အာယုံဆိုင်လိုက်တဲ့အခါမှာတာမန်တိနေတဲ့အတိမျိုးမဟုတ်တော့ဘဲနဲ့ထိုးထွင်းပြီးတော့မြင်တဲ့ဩလူဆိုတာဘာကိုခေါ်တာပါလဲအမျိုးသားမျိုးသမီးယောက်ျားမိန်းမဆိုတာလေဘာကိုခေါ်တာလဲလို့မေးကြည့်လိုက်ဒီရုပ်နဲ့နာနှစ်မျိုးကိုပဲပုံတရံကြည့်ပြီးတော့ဖြစ်စီပတ်ဝန်းကျင်အခြေအနေကြည့်ပြီးတော့ဖြစ်စီအမည်နာမပြည့်ညတ်ထားတာတွေဒါဖြစ်တယ်တကယ်ရတော့အားလုံးဟာယုံနဲ့နာနှစ်ခုရဲနဲ့တိဆောက်ထားတာပဲသူလည်းယုံနဲ့နာမရှိတယ်ငါလည်းယုံနဲ့နာမရှိတယ်လို့အဲ့ဒါလို့သဘာဝတရားကိုစိုက်ထိပ်ပြီးတော့မြင်သွားပြီဆိုတဲ့အခါမှာတရားဝါဆိုတဲ့အတွေ့အထင်ကြီးဟာစင်ကြယ်သွားတယ်ထပ်စင်ကြယ်မှုတစ်ခုနော်ဒါကိုနာမရူပပရိစ္ဆေဒဉာဏ်လို့လည်းခေါ်တယ်အမြင်ကရှင်းသွားပြီဒါကိုအဲ့လိုဘောရဝါဒအမြင်မဟုတ်တော့ဘူးရှိလေလိမ့်မတူတဲ့ဒါအမျိုးသားအမျိုးသမီးဆိုတဲ့ဒီအမြင်နဲ့မြင်တယ်အဲမလှတာကိုလှတယ်လို့မြင်တယ်ဒီမတင့်တယ်တာကိုတင့်တယ်တယ်လို့မြင်တယ်မမြဲတာကိုမြဲတယ်လို့မြင်နေတယ်ချမ်းသာဆင်းရဲတာကိုချမ်းသာတယ်လို့မြင်နေတယ်ကိုပိုင်တာကိုလှုပ်လို့ရတာမရတာကိုလှုပ်လို့ရတယ်လို့ပဲမြင်နေတယ်ဆိုတာဒါမှားယွင်းတဲ့အမြင်တစ်ခုဖြစ်လာတယ်အဲ့ဒီအမြင်တွေဟာတန့်စင်သွားလို့ဒိဋ္ဌိဝိတ္တုလို့ခေါ်တာခုနကတိလာစင်ကြယ်အောင်လို့တိလာနဲ့ စိတ်တဝိတ္တုဒီဆိုရယ်တမာရီနဲ့စိတ်ဆက်ခြင်းအောင်လုပ်ပြီးတဲ့အခါမှာအခုဒိဋ္ဌိဝိတ္တုဒီအမြင်စင်ကြယ်အောင်ကြိုးစားမယ်ဒါစင်ကြယ်ရေးအတွင်းစင်ကြယ်မှုကြိုးစားအထောက်တာဒီလမ်းစဉ်ပဲဘယ်လိုပဲသွားဒီလမ်းစဉ်နဲ့သွားအဲ့တော့အမြင်စင်ကြယ်သွားပြီဆိုတဲ့အခါမှာထပ်ဆင်းလိုက်တဲ့အခါဒီတဘာဝတရားတွေဟာဘာကြောင့်ဖြစ်နေတယ်ဆိုတဲ့ဆံရအကြောင်းကိုရှင်းရှင်းပြတ်ပြတ်သားကြီးမြင်လာတဲ့အခါကျတော့ဩဘယ်သူကမှဖန်ဆင်းတာမဟုတ်ဘူးငါတို့ဘဝကိုဘယ်သူကမှပုံဖော်တာမဟုတ်ဘူးဆိုင်ရာဆိုင်ရာအကြောင်းတရားတွေရှိနေတာဒီအကြောင်းတရားတွေပေါင်းစုပြီးတော့လှုပ်ထားတဲ့သင်္ခါရလို့ဆိုတဲ့အတိုင်းအကြောင်းတရားတွေကစုပေါင်းပြီးဖန်တီးထားတဲ့အရာသာဖြစ်တယ်လို့အကြောင်းတရားကိုမြင်တဲ့အခါကျတော့ခုနကဩဖန်ဆင်းထားလို့များဖြစ်နေတာလားဆိုတဲ့အတွေးတွေမှားယွင်းတဲ့အကြောင်းတွေကိုထင်မြင်ယူဆတာတွေဒါတွေဟာအကုန်လုံးကျော်ဖြတ်သွားနိုင်တာဖြစ်သောကြောင့်ကင်္ခာဝိတရဏဝိတ္တုတ္တိလို့ခေါ်တယ်ကြောင်တရားမြင်တယ်အဲ့တော့ဒိဋ္ဌိဝိတ္တုနဲ့အမြင်ဆင်ကျယ်သွားပြီသီလဝိတ္တုအဲကိင္ခာဝိတရဏဝိတ္တုနဲ့တဏှာတွေကျော်ဖြတ်သွားပြီဆိုဒီနှစ်ခုရလိုက်တာဒါတတ္တဗံအဆင့်ပြောတာပဲနော်တတ္တဗံဆိုတာဟိုအပြည့်အဝပြောတာမဟုတ်သေးဘူးခိုင်မြဲတဲ့တတ္တဗံမဟုတ်ဘူးဒီသုလတတ္တဗံလို့ဆိုတာဒီအဆင့်ကိုပြောလိုက်တာပဲဒီအမြင်နှစ်ခုရပြီဆိုရင်တတ္တဗံဖြစ်တယ်ဆိုတာသူကမှန်ကန်တဲ့အမြင်တစ်ခုနဲ့တန်တရားလွတ်မြောက်မှုပဲဒီနှစ်ခုဟာဒါတတ္တဗံအဆင့်လို့ခေါ်တာအဲ့တော့ရှင်းရှင်းကြီးမြင်သွားတော့ဒီစင်ကြယ်မှုနှစ်ခုရသွားတဲ့အခါမှာရှစ်ဆက်လှုပ်เสียရပါတော့ဆိုဒီကိုတိထားတဲ့ရုပ်နဲ့နာမ်တွေဟာဘယ်အတိုင်းဓာတ်အထိပျက်စီးနေတယ်လဲဘယ်အတိုင်းဓာတ်အထိပြောင်းလဲနေတယ်လဲဆိုတာဝိပဿနာဉာဏ်နဲ့ဆက်လက်ပြီးတော့ချိန်နိုင်အောင်ပဲအဲ့တော့အတိတ်ကဟာတွေနဲ့နှိုင်းရှင်တယ်အနာဂတ်ကဟာတွေနဲ့နှိုင်းရှင်တယ်ပစ္စုပန်နဲ့နှိုင်းရှင်တယ်အကုန်လုံးအတိတ်နာကပစ္စုပန်လုံးကိုခြုံငုံပြီးတော့သုံးတတ်ပြီးမမြဲတဲ့သဘောတွေကိုမြင်အောင်ရှုတာတမ္မတနာညာလို့ခေါ်တယ်ဒါလည်းစင်ကြယ်မှုတစ်ခုစတင်ပြန်တာပဲပေါ့နောက်အဲ့ဒီလိုအတိတ်နာကပစ္စုပန်မှာရှိတာတွေကိုစင်ကြယ်သုံးတတ်နိုင်လာပြီဆိုရင်အခုလက်တွေ့လောလောဆယ်ဖြစ်နေတဲ့သစ္စာပန်တဲ့တဲ့ဆိုတာကိုကြည့်ထိုင်လာပြီဆိုရင်ဥရိယပညာဖြစ်တာပြတ်တယ်။အဲ့ဒီကနေရင့်တန်လာတဲ့အခါကျတော့ဘင်္ဂညာလို့ခေါ်တယ်။အဲ့ဒီမှာတမတနာညာနဲ့ဥရိယပညာသစ္စာပန်တဲ့တဲ့ချိထက်လာပြီဆိုတဲ့အခါကျရင်လမ်းချော်သွားတာမရှိတော့။နော်လမ်းချော်သွားတာမရှိလို့မေကံမေကညာနာထသနာဝိတ္တုတိကိုသွားရမယ့်လမ်းကြောင်းကြီးကဖြူးနေအောင်မြင်သွားပြီဒါကသာသွားမဲ့လမ်းဒါကမှားယွင်းနေတဲ့လမ်းဆိုတာကိုရှင်းရှင်းပြပြကြည့်မြင်သွားပြီဒါကစင်ကြယ်မှုတစ်ခုပဲဒီစင်ကြယ်မှုတွေဟာဘာတွေတုံးဆိုသိချကြည့်ရင်ပညာရဲ့အဆင့်နေတာဖြစ်တယ်ဒိဋ္ဌိဝိတ္တုဆိုတာလည်းပညာရဲ့အဆင့်ပဲအကင်္ခာဝိတရဏဝိတ္တုဆိုတာလည်းပညာရဲ့အဆင့်ပဲတမန္တနာဉာဏ်ဥရိယပညာဆိုတာလည်းပညာရဲ့အဆင့်ပဲစင်ကြယ်မှုတွေဆင့်ဆင့်တက်လာအဲ့ဒီကနေပြီးတော့ဖြစ်ပြမှုတွေကိုသိတာဟာအလုံးကိုလှင်းလင်းမြန်မြန်သိလာပြီသိလာတဲ့အခါနောက်ဆုံးမှာအပြည့်တည်ကြီးပဲကိုရှင်းရှင်းပြပြသားသားကြီးမြင်လာပြီဆိုလို့ရှင်အနိစ္စသဘောကိုသူပိုင်နိုင်သွားပြီဝိပဿနာဉာဏ်ရင့်ကျက်လာရင့်ကျက်လာတဲ့အခါအတွေးတွေဟာပြောင်းလာတယ်အရင်တုန်းကတော့ဘဝကြီးဟာပျော်စရာကြီးလို့ထင်ကိုရထားတဲ့ရုပ်နဲ့တရားတွေဟာပျော်စရာကြီးလို့ထင်အဲ့ဒီဘုရားညံရောက်လာတဲ့အခါမှာအမလို့ကြောက်စရာကြီးပါလားလို့ဆိုမြင်လာ။နော်ကြောက်စရာကြီးပဲအန္တရာယ်ကြီးပါလားလို့မြင်လာတယ်။ကြောက်စရာကြီးကိုမြင်လာတော့အန္တရာယ်များလိုက်တာလို့မြင်လာပြန်တယ်။အန္တရာယ်များလိုက်တာလို့မြင်လာတဲ့အခါဒါကြီးပေါ်မှာစိတ်ပြက်လာတယ်။စိတ်ပြက်လာတော့လွတ်ချင်လာတယ်။လွတ်ချင်လာတဲ့အခါဘယ်လိုလွတ်အောင်လွတ်အောင်မလဲဆိုတဲ့လမ်းရှာလာတယ်။လမ်းရှာလာပြီးတော့အော်ဒီပြက်မှုတွေဟာဒီပုံစံပဲတွားနေမှာပဲပြီးတော့စိတ်လေးကိုငြိမ်အောင်ထိမ့်ပြီးတော့အတိညာဉ်တိုးတက်အောင်ဆက်လက်လှုပ်ရှားတဲ့အဆင့်မျိုးရောက်သွားတာသင်္ခါရုပ္ပခဏ်ညာလို့ခေါ်တယ်။ဟောဒါတွေဟာအလုံးဟာပဋိပဒာညာနာဒသနာဝိတ္တုတ္တိလို့ခေါ်တယ်။ဟောလမ်းစဉ်ကြီးဟာမေကမေကညာနာဒသနာဝိတ္တုတ္တိရဲ့ပဋိပဒာညာနာဒသနာဝိတ္တုတ္တိရဲ့ဒါတွေဟာဝိပဿနာဉာဏ်ဖြစ်နေတဲ့အပိုင်းတွေကိုပြောတာ။ဝိပဿနာဉာဏ်မရင်ကျက်သေးတဲ့အပိုင်းကိုမေကမေကညာနာဒသနာဝိတ္တုတ္တိရင်ကျက်သွားတဲ့အပိုင်းကိုပဋိပဒာညာနာဒသနာဝိတ္တုတ္တိလို့ဝိပဿနာဉာဏ်ကိုနှစ်ဆင့်ခွဲလိုက်တာပေါ့။အဲ့ဒါဟာတကယ်ကို purification internal purification မှာအတွင်းစင်ကြယ်အောင်ကြိုးပမ်းအထောက်မှုဟာဒါတွေကရှောင်လွယ်လို့မရနိုင်ဘူးတဲ့ဒီတိုင်းသွားတာပဲ။ အဲ့ဒါလို့သွားပြီဆိုတဲ့အခါမှာဒီကုတ္တန္တမှာဘဝဘဝကလေးက positive ဖြစ်လာတဲ့ကိလေသာတွေရှိတယ်။အဲ့ဒီကိလေသာတွေဟာဒီလောက်လေးနဲ့သူကငြိမ်အောင်လုပ်ရုံပဲလှုပ်ထားသေးတာသူဟာ။နော် activate မဖြစ်အောင်ထိန်းထားနိုင်တယ်ပေါ့။သို့တော့အချိန်မီ activate ဖြစ်လာနိုင်တယ်သူ။ချိန်မချရဘူး။အဲ့ဒါကို negative ဖြစ်အောင်လုပ်ရအောင်။အဲ့ဒီ negative ဖြစ်ခုခေတ်တော့လူတွေလှုပ်တယ်ပေါ့လား။စီပိုးတွေပါလေဆေးထုတ်ပြီးတော့ positive ကနေ negative ဖြစ်အောင်လုပ်တာလေ။အဲ့ဒါမျိုးလိုပဲကိုယ့်ရဲ့တဏ္ဍာမှာရှိတဲ့ကိလေသာတွေက negative ဖြစ်အောင်လုပ်ရမယ်ဆိုတာကြတော့ဝိပဿနာဉာဏ်ကိုတွန်းအားတွေကိုဆက်ပြီးတော့မြှင့်လိုက်တဲ့အခါမှာသောတပန်ဖြစ်သွားရင်ဒိဋ္ဌိနဲ့ဝိသကိစ္ဆာက negative ဖြစ်သွားပြီ။ဒါပေမဲ့ကျန်တာတွေ positive ဖြစ်နေတော့မယ်။တဂရဂံဖြစ်သွားလို့ရှိရင်လည်းလျော့ပါသွားရုံပဲ reduce လုပ်တာပဲရှိသေးတယ်။အနာဂံဖြစ်သွားရင်ကာမရာဂနဲ့ဗျာပါဒဆိုတာဒေါသထွက်တာတွေတို့ကာမဂုဏ်အာယုန်လိုချင်တာတွေတို့က negative ဖြစ်သွားပြီ။သို့သောကျန်တဲ့ကိလေသာတွေရှိနေသေးတယ်။အဲ့တော့ယဟနာဖြစ်ပြီဆိုတော့မှအားလုံး positive ဆိုတာမရှိတော့ဘူး negative ဖြစ်တာ။အဲ့ဒီကြတော့မှစင်ကြယ်ရေးအတွက်ကြိုးပမ်းအားထုတ်မှုကလမ်းဆုံးတယ်တဲ့။ဒါကဗုဒ္ဓမြတ်စွာဟောကြားတော်မူခဲ့တဲ့စင်ကြယ်ရေးလမ်းစဉ်ဆို။ဟိုရေချိုးရတာလောက်တော့ဘယ်လွယ်မှာတော့။ခင်ကမြင့်တဲ့ရေချိုးတာချမ်းရင်ပြီးတော့မီးလုံလိုက်ရင်ပျောက်သွား။သို့တော်လည်းအာမခံရှိလားဆိုမရှိဘူးလေ။ကိုလုတ်တဲ့အလုပ်တွေကိုဘုရားသခင်ထံဆူတောင်းလိုက်တာလွယ်တာပေါ့လှုပ်ချင်တာလှုပ်လှုပ်ချင်တာလှုပ်ပြီးတော့ဖဘုရားသခင်ခွင့်လွတ်တော်မူပါဆိုလို့တကယ်ခွင့်လွတ်ရင်တော့လည်းကောင်းတာပေါ့နော်သို့သောအာမခံရှိလားရှိဘူးဘူးကလည်းခွင့်လွတ်တယ်လို့ဆိုတဲ့အတိုင်းတာတစ်ခုတိုင်းတာလို့မှမရအခု purification ကကိုယ့်ကိုတိုင်းတာလို့ရငါဘလောက်ထိရောပါသွားပြီဘလောက်ထိရောသွားလူတွေကစီပိုးလို့ပါလို့တော့ရေတွက်သေးတယ်မဟုတ်လားအကောင်ကြီးဆရာဝန်ကြီးရေတွက်တယ်ဟုတ်လားမဟုတ်လားတော့မသိဘူးပေါ်ကောင်ကြီးဘလောက်ဖြစ်ရှိတယ်ဆိုရေတွက်တယ်လေအဲ့ဒီရေတွက်ပြီးတော့ဆေးထိုးလိုက်ရင်ဘလောက်ထိရောကျသွားတယ်နောက်ဆုံးမှာတကောင်မှမရှိတော့ဘူးဆိုတာမျိုးအခုဒီမြတ်စွာဘုရားဟောတဲ့ချင်းစင်ကလည်းဒီတိုင်းပဲသီလဝိသုဒ္ဓိရဲ့စင်ကြယ်အောင်လုပ်လိုက်တယ်ဆိုရင်ဘာဖြစ်တယ်ကာယကံလုံးဝစင်ကြယ်သွားပြီဝစီကံလုံးဝစင်ကြယ်သွားပြီစိတ်ချမ်းနေသေးတယ်စိတ်แท้ကအညစ်ကြေးဩစိတ်တဝိသုဒ္ဓိနဲ့လုပ်တဲ့အခါစိတ်စင်ကြယ်မှုတွေဟာငြိမ်ဝတ်သွားပြီသို့သော positive တွေဖြစ်နေသေးတယ်အဲ့ဒါကိုဝိပဿနာဉာဏ်နဲ့တဖြည်းဖြည်းလေ့ကျင့်ပြီးတော့စင်ကြယ်အောင်လုပ်လုပ်သွားရင်ဟာဒီမဲ့ရောက်တဲ့အခါကျတော့မှအားလုံးက negative ဖြစ်သွားမှာပေါ့။အဲ့ဒါလို့အတွင်းအစ္ဆတစင်ကြယ်မှုကြိုးပမ်းအားထုတ်နိုင်ပါသားလဲ။ဒီစင်ကြယ်မှုကြိုးပမ်းအားထုတ်မှုစင်ကြယ်ရေးအတွက်လှုပ်ဆောင်ကြပြီးပြီးဆုံးတယ်လို့။ဒါကဗုဒ္ဓမြတ်စွာပေါ်ထွန်းလာမှတည်တဲ့စင်ကြယ်မှုပါ။ဘယ်လုပ်ငန်းမဲ့လုပ်လို့အတိုင်းတာတစ်ခုဘုန်းကြီးတို့တွေကိုချင်းတရားစင်ကြယ်နေရင်ပဲလူရဝင်ပြီကောင်းရသုဂတိဘုံကိုရောက်နိုင်ပြီအတော်အသင့်စိတ်တည်ငြိမ်သွားရင်ပဲလူရဝင်တယ်ကောင်းရသုဂတိဘုံတွေကိုရောက်နိုင်လေပြီအစစ်မြင့်တဲ့စင်ကြယ်မှုမရသေးတောင်မှတန်တရားထဲမှာဒုက္ခတွေရောပါသွားနိုင်တယ်ဒါကြောင့်မို့သီလနဲ့တမာပညာရဲ့အခြေခံဖြစ်တဲ့သီလနော်ပညာရဲ့ပညာမူလလို့ခေါ်တဲ့စိတ်တည်ငြိမ်မှုအ ਨੇ ဆုံးဒီနှစ်ခုဟာအတွင်းစင်ကြယ်မှုအတွက်အင်အားစုများဖြစ်တယ်လို့ကိုစီကိုစီသဘောကျပြီးအစ်မြင့်အောင်လုပ်နိုင်မယ်ဆိုရင်တော့ဝိပဿနာဉာဏ်ကျင့်ပြီးတော့မညံဆိုတဲ့တကယ်စင်ကြယ်မှုရမှတို့လန်းဆုံးမယ်တို့ရဲ့လုပ်ငန်းဟာပြည့်စုံမယ်လို့ကိုစီကိုစီသဘောကျပြီးဖခင်ရဲ့အဆုံးအမဩဝါဒအတိုင်းစင်ကြယ်မှုလုံးဆောင်ရေးအတွက်ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်း။